14နှစ်ကြာရေးဆွဲထားခဲ့ရတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုလာမယ့်မေလ10ရက်နေ့ကျလို့ရှိရင်ပြည်လုံးကျွတ်ဆန္ဒခိုင်ပွဲလုပ်ပြီးတော့အတီးပြုတ်မယ်မပြုတ်ဘူးဆုံးဖြတ်မယ်လို့မြန်မာစစ်စွာကဒီကနေ့ညပိုင်းမှာပဲရေဒီယိုနဲ့ရုပ်မြင်သံကြားတွေကနေကြေညာခဲ့ပါတယ်ခင်ဗျမဲပေးကြမယ်မြန်မာပြည်သူတွေအနေနဲ့အဆင်သင့်ဖြစ်နေကြပြီလား1990ရွေးကောက်ပွဲတုန်းကအနံ့ရတားပြီးတော့ရွေးကောက်ပွဲရလဒ်ကိုဘာမှမခံစားရသေးတဲ့ NLD ပါတီဘက်ကရောဘာတွေပြင်ဆင်ထားပြီလဲဆိုတာကိုသိအောင်လို့ NLD ပါတီရဲ့ပြောဆိုခွင့်ရှိသူဥညံဝင်းကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျဆရာဥညံဝင်းခင်ဗျမဲပေးရမယ့်ရက်ကိုသိရပြီဆိုတော့ပြည်သူတွေမဲထည့်ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ဆရာတို့ယူဆပါသလားခင်ဗ
ျကျွန်တော်တို့အမြင်ကတော့လေဒီနေ့ကျင်ညာတဲ့မေလ10ရက်နေ့ဌာနပြုအောင်မယ့်စာအုပ်ကလည်းဒီနေ့မှပြည်သူကိုစတင်ဖြန့်ဖြူးတယ်စတင်ရောင်းချတယ်အဲ့တော့ဒီအချိန်နဲ့ဒီအချိန်ပေါ့ပြည်သူတွေမှာလေးလာဖို့အချိန်ကတော့စိတ်နှဲတယ်အချိန်စိတ်နှဲတယ်လို့တော့ကျွန်တော်ပြောချင်တယ်ဒါပေမဲ့ကြောင့်ပြည်သူတွေအစဉ်အဆက်ဖြစ်သလားဆိုတော့ပြည်သူတွေအများစုကတော့မိမိတို့အသီးသီးကိုယ်တိုင်ခံစားနေတယ်ခံစားချက်တွေရစိတ်ချကဖို့အစဉ်အဆက်ရှိနေတယ်လို့တော့ကျွန်တော်ဒီလိုပဲယုံကြည်ပါ
ဟုတ်ကဲ့ခင်ဗျဒီ NLD ပါတီဘက်ကရောဒီမဲပေးမဲ့ကိစ္စတွေမှာဘာတွေပြင်ဆင်ထားပါသလဲခင်ဗျ
သနာမဲပေးတဲ့နေရာမှာကိုယ်တိုင်ကိုကြသနာမဲပေးမှုမှာပါဝင်ဖို့ကျွန်တော်တို့အဖွဲ့ချုပ်ကထုတ်ထားတဲ့18ချက်နဲ့ညီအောင်စ조사ပြီးတော့ဆောင်ရွက်ဖို့နောက်ပြည်သူတွေသနာမဲပေးပိုင်ခွင့်ရှိသူတွေကလည်းမိမိတို့သနာဟောရေးရင်မဲပေးဖို့ဒီနေရာမှာအရေးကြီးတာကပြည်သူတွေရှင်စင်မျိုးဆက်ဒုက္ခမခံရဖို့ဆိုရင်ကျွန်တော်တို့ကန့်ကွက်မဲပေးဖို့ကိုဒါတွေကိုပြည်သူကြားကိုဖွဲ့ချုပ်အနေနဲ့စ조사ဝင်ရောက်ဆောင်ရွက်သွားမှာပါဆွေးနွေးသွားမှာပါ
ဟုတ်ကဲ့ခင်ဗျာခုနဆရာပြောခဲ့သလိုပဲပေါ့လေဒီဥပဒေမူကြမ်းကိုပြည်သူတွေလေ့လာဖို့ဝေဖန်ဆန်းစစ်ဖို့ကအချိန်ကလည်းနေနောက်ပြီးတော့စစ်ဆိုးရဘက်ကလည်းဆန္ဒခံယူဝဲဆိုင်ရာဒီဥပဒေတင်းကြပ်မှုတွေကလည်းထုတ်ထားရဲဆိုတော့ဒီလိုချင်းနေမျိုးမှာ NLD ပါတီအနေနဲ့ဒီပြည်သူတွေအတွက်ဘာတွေများလှုပ်ပေးဖို့ရှိပါသလဲခင်ဗျာဘာတွေများလှုပ်ပေးနိုင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ကတော့အခုထုတ်ပြီးတဲ့ဟာပြည့်စုံပါလေသို့တော်လည်းပဲနောင်ပေါ်လာမဲ့ကိစ္စတွေဥပမာအဖြစ်ဌာနခံယူပွဲနဲ့ပတ်သက်ပြီးတော့ချွေရင်ချက်အားနည်းချက်တွေတွေ့မြင်လာလို့ရှိရင်ဒါပြည်သူတွေကိုအသိပေးသွားမှာပါဒါအဖွဲ့ချုပ်ကပြည်သူအတွက်ယက်တည်နေမှလို့ပြည်သူတွေအသိပေးသင့်တဲ့ဟာတွေကိုပြည်သူတွေကိုအသိပေးသွားဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒါကတော့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဥညံဝင်ဖြစ်ပါတယ်မေလဆန္ဒခိုင်ပွဲမှာကုလသမဂ္ဂနဲ့လွတ်လပ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်ခွင့်မရလို့မြန်မာစစ်စိုးရဘက်ကနေလွတ်လွတ်လပ်လပ်နဲ့တရားမျှတမှုရှိရှိဆန္ဒခိုင်ပွဲကိုကျင်းပပေးမယ်မပေးဘူးဆိုတဲ့ကိစ္စပေါ်မှာအများကတော့စိုးရိမ်မှုတွေကြီးထွားနေကြပါတယ်အခြေခံဥပဒေမူကြမ်းကိုထောက်ခံရေးမြန်မာစစ်စိုးရဘက်ကဝန်ထမ်းလောကမှာစီးယုံနေတယ်ဆိုတဲ့သတင်းတွေထွက်နေတယ်လို့ပဲမြန်မာဒီမိုကရေစီသမားတွေရဲ့ကန့်ကွက်မဲပေးကြဖို့လှုံ့ဆော်မှုသတင်းတွေကလည်းအခုတလောမှာတပြိုင်တည်းထွက်ပေါ်နေတာပါခင်ဗျဒီထွက်ပေါ်လာတဲ့ဥပဒေမူကြမ်းမှာစစ်တပ်ကပဲပုံစံတစ်မျိုးနဲ့တိုင်းပြည်အာဏာကိုဆက်ပြီးတော့ထိန်းချုပ်သွားနိုင်မဲ့သဘောတွေရေးဆွဲထားလို့ဒီမိုကရေစီရေးလှလာသူတွေကတော့အတိမပြုရေးကန့်ကွက်မဲထဲကြဖို့ပြည်သူတွေကိုလှုံ့ဆော်နေပါတယ်။တိုင်းသားစီလုံးညီညွတ်ရေးပါတီတပ်ဆညာနဲ့စစ်စိုးရကိုလှလာထောက်ခံသူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေမရှိတဲ့တိုင်းပြည်အဖြစ်ကနေရှိတဲ့တိုင်းပြည်ဖြစ်လာနိုင်ဖို့ထောက်ခံမဲတွေပေးကြမယ်လို့ပြောဆိုနေပါတယ်ခင်ဗျာ။